မြမအမျိုးသမီးသတင်းသမားများအကြားကွန်ရက်တူဆောက်ခြင်းအလို့ရုံဆွေးနွေးပွဲအကြောင်းအမေးချင်လို့ပါ။ဟု
တ်ကဲ့ပြောပါဦး။ဒါတွေ
အဓိကထားပြီးတော့ဆွေးနွေးမှာပါလေရှင့်
။လက်ရှိမြန်မာမျိုးသမီး journalist တွေရဲ့စိန်ခေါ်မှုအခက်အခဲကြီးပေါ့နော်။ပြီးတော့အနေနဲ့ရရကမှရှိရဲ့မျိုးသမီး journalist တွေရဲ့စိန်ခေါ်မှုပြဿနာကြီးပြီးတော့လက်ရှိမှာဘာရင်ရင်ဆိုင်နေရလဲပြီးတော့ဒီဟာပေါ်မှာကျွန်မတို့ဘယ်လိုမျိုးဖြည့်ရှင်းဆောင်ရွက်သွားမလဲဆိုတဲ့ဟာမျိုးပထမတစ်ပိုင်းအနေနဲ့ဆွေးနွေးမှာပါ။ဒီပိုင်းကကျွန်မတို့ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတင်းဆိုရင်တော့အဖွဲ့စည်းတွေကအရင်ဆုံးဖွဲ့စည်းပုံကိုအရင်ထုတ်လို့ရှိရဲ့ကျွန်မတို့ကရောဒီဟာဘယ်လိုမျိုးလက်ရှိမျိုးသမီး journalist တွေဘယ်လိုကူညီသွားနိုင်မလဲဆိုရဲဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့တက်ရောက်လာတဲ့ဇင်းမမညီမတွေနဲ့ကျွန်မဝန်ကြီးဆွေးနွေးသွားမှာပါဟုတ
်မီဒီယာကဏ္ဍမှာအရင်တော့ဆိုလို့ရှိရင်မျိုးသမီးတွေအမတန်နည်းတာပေါ့နော်ခုဆိုလို့ရှိရင်အမျိုးသမီးတွေအများကြီးပဲတွေ့ရပါတယ်အရေးချင်းလည်းရှိပါတယ်လှုပ်လဲလှုပ်ရှားနိုင်ပါတယ်ဒါပေမဲ့အမျိုးသမီးသတင်းသမားတွေရဲ့အဓိကအခက်အခဲတွေကဘာတွေပါလဲရှင
့်ခဲရမျိုးစုံရှိပါတယ်ဒီမျိုးပေါ်မှာရှိနေတဲ့ mainstream media တွေမှာလုံးလုံးနေရဲ့အမျိုးသမီးရဲ့အခက်အခဲတွေလည်းရှိတယ်လို့နေမှာရှိနေတဲ့အမျိုးသမီးရဲ့အခက်အခဲတွေလည်းရှိပါတယ်တိုင်းသား media တွေရဲ့မှာလုံးလုံးနေရဲ့အမျိုးသမီးတွေလည်းအခက်အခဲရှိပါတယ်အချက်လက်တွေကတော့အများကြီးပေါ့နော်ပြီးတော့နောက်တစ်ခုက mainstream media တွေမှာရှိတဲ့အမျိုးသမီးရဲ့အခက်အခဲကရေဘူးကတာပြင်ပြောမယ်ဆိုရင်တော့ပြဿနာဆိုတာခဲပေါ့နော်ဒီမှာဥမာရှိရဲ့ capacity ပေါ့နော်လိုအပ်နေရာကြီးရှိရဲ့ပြီးတဲ့ခါကျတော့အခုလက်ရှိချိန်တွေမှာတကယ် leading role ပေါ့ decision maker role မှာအမျိုးသမီးအများကြီးငင်းနေသေးရတွေ့ရပါတယ်နောက်ပြီးတော့နေမှာဆိုရင်တော့နေအမျိုးသမီးတွေကကျမတိချက်အရာရောကျမတို့ဆွေးနွေးပြောဆိုအလို့သဘောမျိုးဆွေးနွေးပြောဆိုချက်အရာပေါ့နော်နေမှာတိုင်းရင်းသားမီဒီယာတချို့မှာဆိုရင်အမျိုးသမီးတော်တော်လေးကိုမရှိသလောက်နေပါတယ်ပြီးတော့နေကလူကြီးရဲ့အမြင်မှာလည်းသတင်းတောက်ဆိုတာယောက်ျားလေးရဲ့အလို့ဒီနေမျိုးသမီးတွေဟာဟိုနေရာဒီနေရာဆက်ဆက်ဆက်ဆက်သွားလို့ကအဆင်မပြေဘူးဆိုတော့အမြင်တွေလည်းရှိနေတဲ့အတွက်အင်းရဲ့ခွင့်ပြုချက်တွေမရတဲ့ဟာတွေမျိုးတွေလည်းရှိပါတယ်အဲ့လိုမျိုးပေါ့နော်အခက်အခဲကြီးဟာကျမကြားကြည့်သလောက်ဒီတော့အခက်အခဲကြီးရှိပါတယ်ကျမမသိနိုင်တဲ့အခက်အခဲမျိုးတွေလည်းအများကြီးရှိနိုင်မယ်လို့ကျမထင်ပါတယ်ရှင်အဲ့ဟာကြီးအကုန်လုံးဒီပွဲမှာပြောကြလိမ့်မယ်လို့ထင်ပါတယ်အဲ့တော့နေကအမျိုးသမီးသတင်းတောက်တွေကိုလည်းကျမဖိတ်ခေါ်ထားပါတယ်ရှင်
ဒါနဲ့ရောက်တက်ရောက်ပြင်မယ်လေ
ရှင်ရင်းရောကိုခေါ်တွေရောက်နေရတယ်အကုန်လုံး18ရောက်လောက်ရှိပါပြီရှင
်တကယ်လို့ပေါ့နော်သတင်းဌာနတစ်ခုမှာအမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်နဲ့နောက်ဆုံးပိတ်ပေါ့နော်ရှင်ပြန်ပြီးတော့အလုပ်လျှောက်ထားတဲ့အခါမှာဘယ်သူကအခွင့်အလမ်းပို့တာပါလဲရှင
်ကျမတို့အား research တိကျမရှိတဲ့အတွက်ကျမတို့ပြောလို့မရပေမဲ့ပေါ့နော်ညာတော့အဖြစ်တော့ဒီလက်ရှိသတင်းကြံနေမှာတော့အမျိုးသားကိုတော့တော်တော်သဘောကျကြပါတယ်ဘာကြောင့်လဲဆိုတော့အမျိုးသားကြီးဟာနေရောညရောတောင်းနိုင်နေဆိုရဲ့အမြင်တွေလည်းရှိနေတဲ့အတွက်အမျိုးသားသတင်းတောက်ကိုဆိုပို့ပြီးလိုချင်ကြပါတယ်ပေါ့နော်အမျိုးသမီးသတင်းတောက်ကိုလည်းမခေါ်ဘူးလို့ပြောချင်တာမဟုတ်ပါဘူးရှင်ခေါ်ပါတယ်အောက်ခြေပိုင်းနေမှာတော့အသိမသိတာပဲမဲ့ဒီ editor ချုပ်ဒီဓာမျိုးတွေကိုဖြစ်တော့မယ် decision maker level တိတိကျကျပေးရမယ်ဆိုရင်များသောအားဖြင့်ကြိုက်တာကတော့တိုက်မှာညဆုံးပေါက်ဖြစ်ဖြစ်ညလုံးပေါက်ဖြစ်ဖြစ်အမြဲတမ်းရှိနိုင်တယ်ဆိုတာအမျိုးသားလိုပဲသတ်မှတ်ထားတဲ့အတွက်အမျိုးသားတွေကိုအများဆုံးအားဖြင့် decision maker level ကိုပေးလို့ရှိပါတယ်။ဟို decision maker level ကိုအနည်းဆိုတော့ရှိနေပါသေးတယ်။ဒါပေမဲ့အဲ့အမျိုးသမီးတွေမှာလည်းဘလို့အခက်အခဲမျိုးတွေရှိလေဆိုတော့သူတို့ဒီ decision maker level ကိုရဖို့အတွက်ဒီဟာကိုရောက်နေပြီဖြစ်တဲ့အတွက်အမျိုးသမီးတွေမှာအိမ်မှုကိစ္စဘာတွေရပြီးတော့ကလေးတာဝန်ဒါမျိုးတွေလည်းရှိနေတဲ့အတွက်သူကဒီဟာကို management လုပ်ဖို့အရန်ခက်ခဲကြပါတယ်။အဲ့ဒီတော့ကိုလည်းတိုက်ကစဉ်းစားမှုကတော်တော်နေပါရဲ့အဲ့အတွက်ကိုတို့မှာတိုက်ကိုလည်းမပြောနိုင်ကိုကကို manage လုပ်နေရရဲ့ဘဝကြီးလည်းရှိပါတယ်ဒီ decision maker level တင်မဟုတ်ပါဘူးနည်းနည်းလေးဟိုတာဝန်ပို့ပြီးယူရရဲ့နေရလေးအဲ့ဒီဒါလေးရနေအမျိုးသမီးကိုနိုင်ကိုကဒီမိမိရဲ့အိမ်တွင်းရေးဘဝနဲ့ဒီအဖြစ်လုပ်ငန်းခွင်ဘဝကိုတော်တော်လေး balance ရအောင် management လုပ်နေရပါတယ်အဲ့ဂျာရဲမှာကျမတို့ကအခုချိန်မှာတော့လက်ရှိမှာကျမတို့ဆွေးနွေးနိုင်တာကတော့ဒီဟာတွေအတွက်ကိုဘလို့ policy ရေးတိုက်မှာ policy ရေးရှိလာနိုင်တယ်ဘလို့ထားထားနိုင်သလဲပေါ့ဒါမျိုးကြီးကျမတို့ဆက်ပြီးဆွေးနွေးသွားနိုင်မယ်လို့မျှော်လင့်ပါတယ်နောက်တစ်ချက်ကကြတော့ဘာလဲဆိုတော့ကျမတို့မျိုးသမီးတော်တော်များများဟာအိမ်တော်ကြပြီးကလေးယူပြီးနောက်ပိုင်းမှာကလေးမွေးပြီးနောက်ပိုင်းမှာဒီကလေးကိုဒီဆိုင်ရာအမျိုးသမီးရဲ့တာဝန်အများဆုံးဖြစ်တဲ့အတွက်လုပ်ငန်းဝင်ရဲ့နားလိုက်ရရည်လည်းရှိပါတယ်ဒီလိုမျိုးသမီးတွေအတွက်ရောစိန်ခေါ်မှုတွေရောဘယ်လိုဝိုင်းပြီးဖြည့်ရှင်းတယ်လဲဆိုတဲ့ဟာမျိုးလေးပါဆွေးနွေးကြပါသေးရဲ့အဲ့အကြောင်းကျွန်မတို့ကဒီ workshop ကိုလည်းလုပ်တဲ့သဘောပါပဲဟော
ကျေးဇူးအများကြီးတင်ပါတယ်